ရန်ကုန်မြို့ပြည်လန်းကယူရတန်ရိတ်တာမှာကျင်းပနေတဲ့တရင်စာဆရာကြီးဟန်တာဝရီဦးဝင်းတင်အောင်မေးပွဲအခမ်းအနားကိုဆရာကြီးဦးဝင်းတင်ရဲ့လှုပ်ဖော်ကိုင်ဘက်တွေနိုင်ငံရေးအင်အားစုတွေနိုင်ငံရေးကျင်းသားဟောင်းတွေစုပေါင်းကျင်းပနေကြတာပါတနိုင်ငံလုံးကမြို့သားဒီမိုကရေစီဖွဲ့ချုပ်ရုံးနေမှာလဲဆရာကြီးဦးဝင်းတင်အတွက်ဝန်နေခြင်းအထိမ့်မှတ်အနေနဲ့ဒီနေ့ကစပြီးလာမယ့်ဧပြီလ23ရက်နေ့အထိအလန်တိုင်တဝက်လွှင့်ထူကြမှာဖြစ်ပါတယ်ရှင်ဆရာကြီးဦးဝင်းတင်ဟာနှစ်ပေါင်း20နီးပါးအချင်းချခံခဲ့ရပြီးထောင်ငါလွတ်မြောက်လာကလေးကကွယ်လွန်ခြင်းအထိထောင်အင်းကြီးအပြာကိုဝတ်ဆင်နေထိုင်ခဲ့သူဖြစ်ပြီးသူပညာနဲ့ရရှိခဲ့တဲ့ငွေကြေးအလုံးကိုလည်းနိုင်ငံရေးအကျဉ်းသားမိသားစုဝင်တွေသူတို့တွေရဲ့ကလေးတွေပညာရေးအတွက်အမြဲတမ်းလိုထောက်ပံ့ပေးခဲ့ပြီးဦးဝင်းတင်ဖောင်ဒေးရှင်းကိုတည်ထောင်ထားသူလည်းဖြစ်ပါတယ်ရှင်ဆရာကြီးကွယ်လွန်သွားပြီမယ့်ဆရာကြီးဖြစ်စေခြင်းနဲ့အကျဉ်းသားတွေနဲ့မိသားစုတွေကိုကူညီပေးနေတဲ့ဦးဝင်းတင်ဖောင်ဒေးရှင်းကိုဆက်လက်တည်ထောင်အောင်ကြိုးစားသွားမယ်လို့ဒီနေ့ယူတတန်ရိတ်တာအခမ်းအနားကိုတက်ရောက်ခဲ့တဲ့နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်းမြန်မာနိုင်ငံရဲ့တာဝန်ရှိသူတဦးဖြစ်တဲ့ဦးဘိုကြီးကပြောပါတယ
်ဦးဝင်းတင်ဖောင်ဒေးရှင်းကဆိုလို့ရှိရင်လေနိုင်ငံရေးအကျဉ်းသားတွေအတွက်စိတ်ပိုင်းဆိုင်ရာအများကြီးအထောက်အကူဖြစ်စေတယ်အဲ့လိုပဲနိုင်ငံရေးအကျဉ်းသားဟောင်းတွေရဲ့သားသမီးတွေနိုင်ငံရေးအကျဉ်းသားတွေရဲ့သားသမီးတွေပညာရေးအတွက်ကိုအများကြီးအကူအညီဖြစ်စေပါတယ်အဲ့လိုပဲကျန်းမာရေးအတွက်ဆိုလေနိုင်ငံရေးအကျဉ်းသားဟောင်းတွေနဲ့သူတို့ရဲ့မိသားစုကိုကျန်းမာရေးအကူအညီပေးနေတာရှိတယ်ဒီလိုအဖုံးဖြတ်နိုင်တဲ့အလုပ်တွေကိုလုပ်နေတဲ့သူတယောက်ဆုံးရှုံးသွားတဲ့အတွက်တော့ကျွန်တော်တို့အင်မတန်ကိုမဝမ်းနေပါတယ်ဒါပေမဲ့ဝမ်းနေရုံနဲ့တရိယာနေရုံနဲ့မပြီးပါဘူးကျွန်တော်တို့ဆက်ပြီးတော့စဉ်းစားနေတာကတကယ်ဦးဝင်းတင်ဖောင်ဒေးရှင်းဆက်ပြီးတော့အလုပ်လုပ်နိုင်အောင်ကျွန်တော်တို့ဘယ်လိုပိုင်းမျိုးကူညီကြရမလဲတကယ်ဘဘဦးဝင်းတင်ဖြစ်စေခြင်းတဲ့အရာမျိုးတွေဖြစ်အောင်ကျွန်တော်တို့ဘယ်လိုလုပ်အောင်မလဲဆိုတော့လည်းကျွန်တော်တို့ဆက်ပြီးစ조사တော့ကြမှာပါ
ဒီနေ့အခမ်းအနားကိုတက်ရောက်လာသူတွေကဆရာကြီးဦးဝင်းတင်အမှတ်တရအဖြစ်လက်မှတ်ရေးထိုးဆူတောင်းပေးခဲ့ကြသလိုဆရာကြီးနဲ့ပတ်သက်တဲ့အမှတ်ရစရာတွေအားကြအတူယူစရာတွေနဲ့သူတို့ရဲ့ခံစားချက်တွေကိုပြောပြကြပါတယ်ဆရာကြီးဦးဝင်းတင်ဟာဘဝကိုအယိုးရှင်းဆုံးနေထိုင်သွားခဲ့တဲ့နိုင်ငံရေးသမားတစ်ယောက်ဖြစ်ကြောင်းဒီနေ့အခမ်းအနားမှာ RFA ကမေးမြန်းစဉ်88မျိုးဆက်ငညရေးနဲ့ပွင့်လင်းလူအဖွဲ့စည်းကမမီမီကအခုလိုပြောပါတယ
်ဘဘအလွန်တရာမှထိုးချန့်ချွေတာတဲ့လူတစ်ယောက်ပါဘလောက်ပဲသူ့အနေနဲ့ပေါ့နော်ဘလိုမျိုးပဲစိတ်ခံနေနိုင်ပေမဲ့ဘဘဟာသူ့ရဲ့ရှိတာအကုန်လုံးပေါ့နော်သူ့ဘဝရောသူ့ရဲ့နောက်ဆုံးအသက်ပါပေးပြီးတော့ဒီအများကောင်းကျိုးကိုဆောင်ရွက်နိုင်တဲ့အတွက်ကြောင့်မလို့နောက်နာမဲ့လူငယ်တွေအထူးသဖြင့်မြန်မာနိုင်ငံရဲ့အရေးကိုဆောင်ရွက်ရမယ်လူငယ်တွေအားလုံးပြည်သူတွေအားလုံးဟာလည်းဘဝအပေါ်မှာစံပြရှုပြီးတော့ကိုယ်မှာရှိတာလေးနဲ့ပေါ့နော်ရောင်ရဲတင့်တိတ်ပြီးတော့ကိုယ်အသက်ရှင်ရှင်ကြားရှိနေတဲ့အချိန်မှာပြည်သူလူထုအကျိုးတက်ဆန်းသွေးဆောင်ရွက်နိုင်ကြပါစေလို့ပြောချင်ပါတယ
်ရန်ကုန်စီးပွားရေးတက္ကသိုလ်ကျောင်းသားများတက်မကအဖွဲ့ဝင်ကိုစီသူမောင်ကဆရာကြီးဦးဝင်းတင်ဟာသူ့ရဲ့သတင်းစာပညာနဲ့အကျဉ်းချနေစမှာတော့ထောင်တွင်းနေစဉ်သတင်းစာကိုအကောင့်ထဲပေါ်ပြီးအကျဉ်းသားတွေသတင်းတွေသိရှိနိုင်အောင်လှုံ့ဆော်ခဲ့သူဖြစ်တယ်လို့ပြောပါတယ်
မလွတ်လပ်တဲ့ဘဝမှာတော့မလွတ်လပ်အောင်လို့သူ့ရဲ့ဒီသတင်းစာပညာကိုသူထုတ်ဖော်ပြသခဲ့တယ်ပေါ့အဲ့ဒါဘာလဲဆိုတော့အချင်းထောင်တွင်နေတဲ့သတင်းစာကိုသူတို့တွေရှောင်းအောင်လို့အချင်းထောင်တွင်ဒီနိုင်ငံရေးအကျဉ်းသားတွေဒီစီဘောနော်တခန်းနဲ့တခန်းကိုဟာလာဖတ်နိုင်မှုနေတဲ့သတင်းတွေဘာထူးလဲဆိုတော့ထောင်ဝင်သားတွေကနေသင်းသတင်းစုပြီးတော့နိုင်ငံရေးအကျဉ်းသားတွေနေတဲ့သတင်းသိအောင်လို့သူတို့ကြိုးပမ်းခဲ့တဲ့ဖန်တီးခဲ့တဲ့ဟာတော့ကျွန်တော်တို့အတူတူတရားတစ်ခုပဲပေါ့
နိုင်ငံတော်သမ္မတရုံဝင်ကြီးဦးအောင်မင်းနဲ့မြန်မာညဉ့်ဉန်းစင်တာတို့ကလည်းဆရာကြီးဦးဝင်းတင်အတွက်ဝန်ထမ်းကြောင့်တုံ့ဝန်လှတွေပေးပို့ခဲ့ကြပါတယ်ဆရာကြီးဦးဝင်းတင်ကိုလာမယ့်ဧပြီလ23ရက်နေ့နေ့လယ်12:00ကနေ9:00အထိရေဝဲသုတ်တံမှာအခမ်းအနားကျင်းပပြီးဂူသွင်းတဲ့ကြိုမှာဖြစ်ပါရရှင်